ဥရောပသမဂ္ဂကလည်းဗြိတိန်နိုင်ငံခွဲထွက်ဖို့အတွက်ဆုံးဖြတ်ခဲ့တဲ့နောက်မှာဥရောပအနေနဲ့ဗြိတိန်နဲ့လက်တွေ့ကျတဲ့ဆက်ဆံရေးတက်ကိုထူထောင်ဖို့လိုအပ်နေပြီလို့ဥရောပသမဂ္ဂအကြီးအကဲကပြောကြားလိုက်ပြီးအနာဂတ်မှာတော့ပူးပေါင်းဆောင်ရွက်ဖို့တော့တိုက်တွန်းခဲ့ပါတယ်။ကျေတပရင်းနဲ့ဘရပ်ဆဲလ်စ်မှာဥရောပခေါင်းဆောင်တွေရဲ့အစည်းအဝေးမှာဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုဒဟာနီကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဗြိတိန်ဟာဥရောပသမဂ္ဂကနေခွဲထွက်တာဖြစ်ပြီးဥရောပကနေခွဲထွက်သွားတာမဟုတ်ကြောင်းနဲ့သူ့ကိုသူတို့ခွဲထွက်သွားပြီးတဲ့နောက်မှာဆက်ဆံရေးကောင်းဖို့လမ်းဖွင့်ထားရအရေးပါတယ်လို့ဆိုပါတယ်။ဥရောပခေါင်းဆောင်တွေနှစ်ယောက်ကြားဆွေးနွေးပွဲကိုဘရပ်ဆဲလ်စ်မှာကျယ်တပရင်းတွေကစတင်ခဲ့တာပါ။ဒီစီဝေးမှာဗြိတိန်ခွဲထွက်မှုနဲ့အတူအကြမ်းဖက်ဝါဒဆိုင်ရာရွှေ့ပြောင်းအခြေကျမှုနဲ့ဥရောပတလောရင်ဆိုင်နေရတဲ့တခြားပြဿနာတွေကိုဆွေးနွေးကြတာပါ။ဒီစီဝေးမတိုင်ခင်မှာပဲအပြုသဘောဆောင်တဲ့ညှိနှိုင်းမှုတွေလုပ်ဖို့စဉ်းစားနေပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရေဆာမေးကသတင်းတောက်တွေကိုပြောခဲ့တာပါ။ဒါပြင် EU ကနေဗြိတိန်ခွဲထွက်တဲ့အတွက် EU နိုင်ငံတွေမှာနေထိုင်တဲ့ British နိုင်ငံသားတွေနဲ့ Britain နိုင်ငံမှာနေထိုင်တဲ့ EU နိုင်ငံတွေကနိုင်ငံသားတွေရဲ့ရပိုင်ခွင့်တွေဘယ်လိုကာကွယ်ပေးရမလဲဆိုတာနဲ့သူတို့ပေါ်မှာရိုက်ခတ်မဲ့အခြေအနေတွေကိုကျယ်တပရင်းနဲ့အစည်းအဝေးမှာဦးစားပေးပြီးဆွေးနွေးမယ်လို့လည်းပြောပါတယ်။ Britain နိုင်ငံနဲ့ Europe တလွှားကအဖွဲ့အစည်းတွေရဲ့လက်ရှိဌာနချုပ်တွေအတွက်ကျန် EU 28နိုင်ငံကနေရာသစ်တွေကိုရွေးချယ်ပြီးပါပြီလို့ EU ကြီးကဲ Donald Tusk ပြောပါတယ်။ Britain ခွဲထွက်ပြီးတဲ့နောက်ဒုက္ခသည်များအရေးစီမံခန့်ခွဲမှုဘယ်လိုလုပ်မလဲဆိုတာနဲ့ပတ်သက်ပြီး EU ဖွဲ့ဝင်နိုင်ငံတွေအငင်းပွားနေတာမို့ဒီဥရောပစီမံကိန်းကိုပြန်ပြီးစဖို့ဂျာမနီနိုင်ငံနဲ့အတူလက်တွဲပြီးဆောင်ရွက်သွားမှာဖြစ်ကြောင်းပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းကြေညာပြုခဲ့ပါတယ်။